တရုတ်နိုင်ငံသားဝင်ကြီးဝန်ကြီးဟာဒီနေ့ကြာသပတေးမှာစတင်ပြီး၃ရက်ကြာခီးစဉ်ဖြင့် Washington ကိုရောက်ပါမယ်။ဝန်ကြီးဟာအမေရိကန်နဲ့ဆက်ဆံရေးအတွက်တရုတ်နိုင်ငံရဲ့ယက်တီချက်နဲ့အခြေခံမူတွေကိုရှင်းလင်းပြောကြားဖို့စီစဉ်ထားကြောင်းတရုတ်နိုင်ငံသားဌာနကပြောပါတယ်။ဝန်ကြီးဟာအမေရိကန်နိုင်ငံသားဝန်ကြီး Anthony Blinken နိုင်ငံတော်လုံခြုံရေးကြံပေး Jeff Sullivan နဲ့တွေ့ဆုံပြီး Israel Hamas စစ်ပွဲ Ukraine Russia စစ်ပွဲနဲ့မကြသေးမီကဖြစ်ခဲ့တဲ့တောင်တရုတ်ပင်လယ်တွင်သမောတိုက်မှုအပါအဝင်ကိစ္စရပ်တွေကိုဆွေးနွေးဖို့စီစဉ်ထားပါတယ်။တရုတ်နိုင်ငံအနေနဲ့နိုင်ငံဆက်ဆံရေးကိုခိုင်မာစေပြီးတည်ငြိမ်တဲ့ဖွံ့ဖြိုးတိုးတက်မှုလမ်းကြောင်းကိုပြန်လည်ရောက်ရှိဖို့မျှော်လင့်ကြောင်းတရုတ်ဘက်ကပြောထားပါတယ်။လာမယ့်နိုဝင်ဘာလမှာဆန်ဖရန်စစ္စကိုမှာကျင်းပမယ့်အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်ရေး APEC ထိပ်သီးအစည်းအဝေးပြင်ပမှာသမ္မတဂျိုးဘိုင်နဲ့တရုတ်သမ္မတရှီချင်းဖင်တို့ရဲ့ဖြစ်နိုင်ွယ်ရှိတဲ့တွေ့ဆုံမှုမတိုင်ခင်ဝါယူရဲ့အမေရိကန်ခီးစဉ်ဖြစ်လာတာပါ။နှစ်ဖက်တာဝန်ရှိသူတွေကတော့ခေါင်းဆောင်တွေတွေ့ကြမလားဆိုတာကိုအတိပြုမထားသလိုဝိုင်းရဲ့ခီးစဉ်ကလည်းဒီတစ်စုံဘဲအတွက်ကြိုတင်ပြင်ဆင်ကြလားဆိုတာကိုထုတ်မပြောပါဘူးသမရရှိဟာ APEC ထိပ်သီးအစည်းအဝေးအတွက်ဆန်ဖရန်စစ္စကိုလာမလားဆိုတာကိုလည်းတရုတ်အစိုးရကအခုချိန်ထိအတိပြုထားခြင်းမရှိသေးပါဘူးခင်ဗျာ